အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်ဗျာသက်ပါ။ဆက်မှုရဲ့အဖြစ်ပြောင်းဖို့ရာစုနှစ်ဝက်ကျော်ကြိုးစားနေတဲ့မောင်မင်းဖြစ်နေရတဲ့မြန်မာစိုက်ပျိုးရေးကဏ္ဍကိုလက်ရှိ COVID-19 ကာယရောဂါကယ်ဆယ်ကူညီအတွက်ခြားထားပေးမယ်ရန်ပုံဝင်နဲ့ဆက်မှုလဲရာဖြစ်လာအောင်အစပြိုးပေးနိုင်ဖို့အတွက်စဉ်းစားနေသူကတော့စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းပ
ါအခုဆိုရင်နိုင်ငံတော်အပံပွဲမှာ100 billions တရားကိုသူတို့ခွဲဝေပေးဖို့ဆိုတော့သူအနေနဲ့တော့သူတို့ကတော့ဒီမြို့စည်းလေးတွေပေးပြီးတော့ home garden လေးတည်ဆောင်ဖို့လုပ်တာပါဗျာ home garden လေးဒါလေးကျွန်တော်ထောက်ခံတယ်ဒါလေးကျွန်တော်တို့လွတ်တယ်ရေသမားတွေမှာဘဲမှမသွားရအောင်အိမ်ထဲမှာအိမ်ကိုအိမ်ခြံလေးလုပ်ပြီးတော့ home garden လေးနဲ့စိုက်ပျိုးစမယ်အဆင်ပြေတယ်ကိုအိမ်လည်းဆင်ပြေတယ်အဲတခြားလည်းသွားမဝရဘူးဒါပေမဲ့ထွက်လာတဲ့ဟာကိုဒီဥစ္စာကိုဘယ်လိုစိတ်ပတ်လုပ်မလဲဆိုတာတော့ဘူးမှမသိသေးဘူးဒါပေမဲ့အဲ့ဒါလည်းပေးအဲ့ဒါပေးတာလည်းသိပြီးတော့ကြားမှာမဟုတ်ဘူးစောစောကဒီမျိုးစည်းလေးတွေပေးတာဒီတရားဒီပဲသူစိုက်လို့ဆင်ပြေသွားမယ်ဒါပေမဲ့တကယ်လို့ခုနစက်ကြီးရဆင်ပြေလိုက်လို့ရှင်ဒီစက်ကြီးရဒီသူထိမ့်သိမ့်တဲ့ကာလအလျောက်ကြိုက်တွဲတဲ့လူရဲ့အကျိုးရှိတဲ့လျောက်ကိုရေရှည်မှာဒီတဲ့သမားစုရဲ့မနိုင်ဝင်ထမ်းနေရတဲ့ကွာဟုတ်ကုညီမှာဖြစ်တဲ့အတွက်ဒီစက်ကြီးရကိုဒီခုတည်းကအဲ့ဒီအဖွဲစည်းလေးတွေများတက်ဆင်ပြေးမယ်ဆိုရင်ဒီစားတော်တော်ကိုဆင်ပြေတဲ့လုပ်ငန်း
ကိုဗစ်ကာယောဂါကြောင့်စီးပွားရေးဆိုင်ရာထိခိုက်မှုတွေအတွက်အစိုးရကအကြံဝေးဘီလီယံ100ကနေ900အထိသုံးဖြူမှာဖြစ်ကြောင်းထုတ်ပြန်ထားတာကြောင့်ဒီငွေကိုစိုက်ပျိုးမွေးမြူရေးလုပ်ငန်းတွေမှာအဓိကအသုံးပြုတဲ့နယ်လို့ပညာရှင်အများပြားကအကြံပြုထားတာပါဒီလိုသုံးမယ်ဆိုရင်မြန်မာစိုက်ပျိုးရေးကဏ္ဍအတွက်လိုအပ်ချက်တွေကအရေးပါတဲ့စက်မှုလျာအဖြစ်ပြောင်းပေးဖို့အရင်စဉ်းစားတင်ပါတယ်မြန်မာရေမြင့်မှာမိုးခေါင်တာရေကြီးတာလေယာဉ်လုံသားရှားပါတာလို့ပြဿနာတွေအတွက်လေယာဉ်သုံးစက်ကရီယာတွေဖြစ်တဲ့မြေပြုတ်ပြင်းတဲ့ထွန်ဆက်တွေလေယာဉ်တိနှံအဆို့အချောက်မျိုးစေ့ချဆက်မျိုးစာချဆက်တွေပေါင်းရှင်းမြေဆွာထွန်နေပိုးသက်ဆေးဖြန်းဆက်တွေတိနှံဆုံးရိတ်သိမ်းချွေလှစ်ဆက်တွေကရေရှည်အတွက်ကူညီဖြည့်ရှင်းပေးနိုင်တာပါဒါကြောင့်အခုကိုဗစ်ဖြစ်နေချိန်မှာမိုးဥရာသီအတွက်လိုအပ်တဲ့မျိုးစေ့မျိုးစာပိုးသက်ဆေးထွန်ရက်ကုန်ကျစရိတ်တွေအတွက်ပဲတောင်သူတဦးချင်းစီကိုဝေးမြပေးလိုက်ရင်မိုးရင်းစာအတွက်ပဲဖူလုံနိုင်မှာမို့ရေရှည်အတွက်ကြည့်ပါလို့လဲတိုက်တွန်းပါတယ
်ကိုဗစ်ကကျွန်တော်မောင်ကြီးက6ရက်ပဲ6ရက်တော့ရန်ကုန်မှာနေပါပဲနေရီကတော့အလုံး healthy ပဲလေနေရီကဘဝဉဏ်တဘာဝတွေတဲ့သမားတွေကတော့အလုံး healthy ပဲဗျဥစ္စာလက်သမားတွေမကြမ်းမာတာကတော့ငွေကြီးပဲမကြမ်းမာတာငွေကြီးမကြမ်းမာဘူးသူတို့လိုအပ်တဲ့ရေစက်ကရီယာမကြမ်းမာဘူးရန်သူအပြင်းဆန်တယ်လူသမားကရှားတယ်အဲ့တော့ဒီစားဟိုကိုဗစ်ပါပိုးတဲ့ငွေလေးကိုသွားပြီးတော့ညောစာဘိုးလောက်ပေးတာလေးနဲ့လုံးဖြစ်လာဘူ
းသူကချက်ကလေးတစ္စကိရိယာလေးပံ့ပိုးပေးဖို့လိုရပေါ့နော်ဆိုတော့အချင်းမမမစင်စားပဲနဲ့တနိုင်တစ်ပိုင်းကိုဘလိုလေးစက်တစ္စည်းကိုဘလိုပုံစံနဲ့ဒီစိုက်ပျိုးရေးကဏ္ဍအတွက်ပံ့ပိုးပေးလို့ရတယ်ဆရာ
ဟုတ်ပြောကြည့်လိုက်လို့ရှိရင်တော့စက်ပြည့်စည်လို့ကလန့်သွားတော့ဘလောက်မကုန်နဲ့ဘလောက်များကြမလဲနော်ဆိုတော့ဒီစားတော့အကိုင်းတာတစ်ခု30ပတ်ဝန်းကျင်ဆိုလို့ရှိရင်လက်တွန်းထွန်ဆက်ဝင်လို့ရတယ်တင်းတုံးလောက်ကုန်မယ်ဆိုလို့ရှိရင်ကျွန်တော်ဒရိုင်ယာလေးတွေဝယ်လို့ရတယ်၊ချွေလေးဆက်ဝယ်လို့ရတယ်။တော်တော်တင်းတုံး40ဆိုရင်ဒရိုင်ယာဆိုရအချောက်ခံဆက်ဒါနဲ့လို့ရကျွန်တော်ရာသူကမမှန်ဘူးလေ။ရေဆက်ကျိုးချိန်မှာမိုးခေါင်သွားမယ်။ရေသိမ်းချိန်မှာမိုးတွေရရွာလာမယ်။အဲဒီမှာဒုက္ခရောက်တော့ပဲဗျာ။တိုက်ပျိုးချိန်မှာရေလိုမယ်ဆိုရင်ရေစစ်တဲ့တွေနဲ့ရေရောက်ရေနဲ့စက်ကရိယာနဲ့တင်ပေးလိုက်။ရေသိမ်းချိန်မှာမိုးရမယ်ဆိုရင်ဒါနဲ့မိုးမရောက်ခင်မှာကျွန်တော်တို့စက်ကရိယာနဲ့မြင်မြန်ဆန်းဆန်းရေသိမ်းချွေလေးလိုက်။အဲ့တော့ဒီဥစ္စာတွေကကျွန်တော်တို့ကရာသီမှုလို့လေကျွန်တော်တို့ဆိုဝါရရာသီကိုရှောင်ရံရောက်တယ်။နောက်ပြီးတော့ဒီလုံသမားတွေရှားတဲ့ဟာကိုလည်းကျွန်တော်တို့ဖြည့်ဆင့
်။ဈေးကြီးတဲ့ဆက်ပစ္စည်းတွေကိုမြန်မာနိုင်ငံကတောင်းသူလည်းသမားတိုင်းသုံးနိုင်အောင်ဘယ်လိုလုပ်နိုင်ပါသလဲ
။ Block ကုန်လဲဆိုတော့ပုံနေလက်သမားကတော့ဈာမကိုကျွေးချူနေတဲ့လက်သမား။ဆိုလက်သမားကိုသွားပြီးတော့ကျွန်တော်တို့ဒါကိုလုပ်မယ်ဆိုတော့စိတ်ကူးရင်ဆန်တယ်လို့ပြောမယ်။ဒါပေမဲ့ကျွန်တော်တို့ကလက်သမားတစ်ယောက်မနိုင်ရင်အုပ်စုလိုက်လက်သမား Tax Force ခေါ်တာပေါ့နော်။လက်သမားစိတ်ဝင်စားလက်သမားအဖွဲ့အစည်းဖွဲ့လိုက်ပြီးတော့အဖွဲ့အစည်းကိုသာနိုင်ငံတော်ကအဖွဲ့အစည်းကိုမူတည်ပြီးတော့ဂျပန်မှာဒီလိုပဲလို့ဂျပန်ကကျွန်တော်ပြောခဲ့တဲ့ core facility တွေဒီဒေသအထူးမှာတစ်ခုပဲစောက်ပေးတယ်။နောက်ဒေသမှာအဖွဲ့အစည်းကထိန်းသိမ်းတယ်။ဒေသမှာအဖွဲ့အစည်းကအားလုံးနဲ့သမားတွေလာသမျှတော်ပြီးစီးတွေကိုစစ်ကြောတက်စင်ထုတ်ထုတ်ပေါ်ပြီးတော့သိမ်းပေးတယ်။ဒီလို honesty နဲ့ reality တိုက်မိဖြစ်တဲ့စိတ်ကလေးတွေရှိတဲ့တောင်ပြည်သမားတွေအများကြီးရှိပါတယ်။အဲဒီလူငယ်အဖွဲ့အစည်းတွေများအဖွဲ့အစည်းမယ်။ထင်ရှားမြင်သာတဲ့အဖွဲ့တော့ water user group ဆိုတော့ထင်ရှားတယ်ဆရာမ။ဒီ water user ကရေရရှိရမှာနေမှာလေသမားတွေစုပ်ွက်လေးတွေကဥဆောင်ပြီးလောက်တာအဲ့ဒါအဖွဲ့လေးတွေကသူ့ပွက်လေးထင်ရှားတယ်ကောင်းတယ်ဆိုတော့အဲ့ဒါမျိုးကကျွန်တော်လေသမားစုပ်ွက်ကို ဒီဆက်ပစ္စည်းလေးကလေးကိုတက်ဆင်ပေးလိုက်မယ်။သိန်းအများဆုံးကံပေါ့ခုနဆရာပြောတဲ့ကတွက်ကျင်သိန်း4-5000ပြန်မရှိဘူး။သိန်းစားလေ
းဆင်းရဲတဲ့တောင်သူလယ်သမားအများစုဟာပညာသိမ့်မတက်ကြသလိုဆက်ပစ္စည်းကရိယာတွေနဲ့လည်းသိပြီးမရင်ပါကြပါဘူ
း။လယ်သမားဒီဘယ်ဒီမရှိသေးဘူး။သိသိပညာမရှိဘူး maintenance မလုပ်တတ်ဘူး။ဆိုရင် second option ကကျွန်တော်တို့အင်္ဂလိပ်လိုတော့ leverage ပါဆရာမိုင်။ပြီးလိုက်တဲ့ရင်းနှီးတစ်ခုကိုတိုးပေါအောင်လုပ်တာ။အဲ့ကျွန်တော်ပြောတာပြီးလိုက်တဲ့နိုင်ငံတော်ပြည်တဲ့ပစ္စည်းပစ္စည်းကိုမျိုးစည်းလေးမျိုးစားဝေးပြီးပြီးလိုက်တာမှာဒါတဲ့နိုင်ဆုံးသားမဲ့စားဒီ leverage ကိုလည်းဒီနိုင်ငံတော်ရဲ့ပြည်တဲ့ပစ္စည်းကိုအတိုးပွားပြအောင်ဘယ်လိုတွေလုပ်ရလဲဆိုရင် contract farming ခေါ်တဲ့နိုင်ငံတော်မှာရှိတဲ့ contract farming လုပ်နေတဲ့ Myanmar Rice Federation မြန်မာနိုင်ငံဆက်သမားတင်းဖွဲ့တော့ EIA ရှိသွားလို့ကုမ္ပဏီကြီးတွေအများကြီးရှိတယ်နော်ဒီ contract farming နဲ့က contract farming ဒီစနစ်ကြတဲ့ data နဲ့စဉ်းစားထင်သာမြင်သာအင်းတင်းနေတာဆက်လို့စက်ကြီးကကြိုက်ကြတာဆက်လို့အကျိုးရှိအောင်လေသမားမြင်တဲ့လူပဲဆိုင်သူတို့ကအလုံးစင်းအင်းအားအင်းအားနဲ့ဆိုင်ပြီးတော့များငုံတစ်ဖက်ကျိုးစီဘွားတိုးပွားပြီးတော့လုပ်မဆိုင်ဒီငွေကြီးကြောက်ပြတ်မသွားဘူးသူတို့စိုးရင်စရာခုနပြည်တဲ့ငွေကြီးခင်ဗျာမြင်သာရှိမြဲရေးရှိခံမယ်ဒါမှမဟုတ် UNOPS ခေါ်တဲ့ကုလသမဂ္ဂထောက်ပံ့ Lift Funds ခေါ်တဲ့ဟာတွေ USAID ဆိုတဲ့ဟာတွေ JICA QUICA ဆိုတဲ့ NGO တွေအများကိုအပြည့်ကိုထောက်ပံ့အဲ့ပုံကအဲ့အဖွဲ့အစည်းတွေနဲ့တော်တော်ကိုဗစ်ထောက်ပံ့နေမြားပေါင်းဆက်ပြီးတော့အဲ့ဒီကပညာရှင်တွေနဲ့ပဲလိုထင်သာမြင်သာရှိတဲ့မပြောက်ပြက်မပြည့်စည်တဲ့ရေရှည်ခံတဲ့စိုက်ပျိုးကုတ်ထုတ်လုပ်ငန်းကြီးတစ်ခုလုပ်ဖို့ကောင်းကောင်းလုပ်လို့ရတယ်ဆရာကောင်းလို့ရ
စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာဆန္ဒကိုဒီမှာပဲရန်လာလိုက်ပါရှင်နောက်တစ်ပတ်မှာကျန်းမာရေးဆောင်ရအောင်ပါ